အသက်69နှစ်ရှိပြီဖြစ်တဲ့ Britain လွှတ်တော်မှ David MS နဲ့ဓာတ်နဲ့ထိုးတိုက်ခိုက်မှုအတွက်တန်ရရှိသူအသက်25နှစ်ရွယ်လူငယ်ဟာအဆွေရောက်မှုဟန်တိုင်းအစီအစဉ်နဲ့နေရသူဖြစ်တယ်လို့ Britain ကျန်းဖက်မှုတိုက်ဖြတ်ရေးရဲတွေကတနင်္လာနေ့မှာပြောပါတယ်။တန်ရရှိသူဟာဆိုမာလီနယ်ပွား Britain နိုင်ငံသား Ali Habi Ali ဖြစ်ကြောင်း Britain သတင်းတွေမှာဖော်ပြပေမဲ့ရဲကတော့အမည်ကိုထုတ်မပြောသေးပါဘူး။လွှတ်တော်မှအမက်ဆာတောက်ကြနေကလန်ဒန်အရှေ့ပိုင်းလင်းအွန်စီခရီးယံဖျားကြောင်မှာမင်းဆန္ဒရှင်တွေနဲ့တွေ့ဆုံစဉ်ဓာတ်နဲ့အချက်ပေါင်းများစွာထိုးနဲ့တိုက်ခိုက်ခံပြီးသေဆုံးခဲ့တာဖြစ်ပါတယ်။အခုဖြစ်ရတဲ့အံ့ဩတုန်လှရတယ်လို့ဒေသခံတူကပြောပါတယ
်။ He supported as much as he could in this town.
တုန်လှုပ်သွားတာပါ။ယုံတော်မယုံနိုင်ပါဘူး။တယောက်ယောက်ဓာတ်နဲ့ထိုးခံတယ်လို့ကြားရင်လက်မောင်းတို့ဘာလို့ထိမယ်လို့ထင်တာပေါ့လေ။ဒါပေမဲ့အသေးချာလဲတိရောအတော်ကြောက်စရာဖြစ်နေတာပါ။ဒီလူဟာလမ်းမပေါ်မှာဘယ်တော့မှရှိမနေတဲ့လူပါလို့ပြောသွားတာပါ။အခုတိုက်ခိုက်မှုကိုအကြမ်းဖက်သမားတွေကျူးလွန်တဲ့ရာဇဝတ်မှုဖြစ်နေရဲကကြေညာခဲ့ပြီးအစ္စလာမစ်အစွန်းရောက်မှုနဲ့ဆက်နွယ်မှုရှိနိုင်တာတွေကိုစုံစမ်းထောက်လှမ်းနေတယ်လို့ပြောပါတယ်။သူ့ကိုအကြမ်းဖက်မှုတိုက်ဖျက်ရေးအဥပဒေနဲ့ဖမ်းဆီးထားတာဖြစ်ပြီးအခုချိန်ထိတော့သူ့ကိုစွဲချက်မတင်သေးပါဘူး။ဒီမှုကိုစကော့တလန်ရဲ့ထောက်လှမ်းရေးအဖွဲ့ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအကြီးအကဲကဦးဆောင်ပြီးတော့စုံစမ်းစစ်ဆေးနေတာလည်းဖြစ်ပါတယ်။